ယခိုင်အရေးနဲ့ပတ်သက်လို့အမေရိကန်အစိုးရကမြန်မာပြည်ဆိုင်ရာမူဝါဒတွေချမှတ်ရမှာတရင်အချက်လက်အမှန်ပေါ်အခြေခံပြီးမှဆုံးဖြတ်ဖို့လိုကြောင်းအမေရိကန်ပြည်ထောင်စုအနောက်ဘက်ကျန်းအရီဇိုနာပြည်နယ်မှာနေထိုင်ကြတဲ့မြန်မာတွေကစနေနေ့မှာတောင်းဆိုလိုက်ပါတယ်။အရီဇိုနာပြည်နယ်မှာအခြေစိုက်တဲ့မြန်မာတွေကယခိုင်အရေးမြန်မာအစိုးရကကင်တွယ်ဆောင်ရွက်ပုံတွေကိုထောက်ခံကြောင်းအော်တိုဘာလ27ရက်စနေနေ့က Phoenix မြို့မှာပြုလုပ်တဲ့ဆန္ဒထုတ်ဖော်ပွဲအတွင်းတောင်းဆိုကြတာပါ။ဒါအပြင်ရခိုင်ဘင်္ဂလားဒေ့ရှ်နယ်စပ်ကရိုဟင်ဂျာမွတ်စလင်တွေနဲ့ပတ်သက်တဲ့သတင်းအမှန်တွေပိုသိရအောင်အမေရိကန်သတင်းမီဒီယာတွေကိုဖိတ်ခေါ်ပြီးသတင်းစာရှင်းလင်းပွဲကျင်းပရင်းရှင်းပြခဲ့တယ်လို့ Phoenix မြို့ကဥမြန်မင်းသူက VOA ကိုပြောပါတယ
်။လက်ရှိနိုင်ငံတကာမီဒီယာတွေမှာမှားယွင်းစွာဖော်ပြနေတဲ့သတင်းအချက်အလက်တွေကိုကျွန်တော်တို့ကဒီမှာရှိတဲ့မီဒီယာတွေကိုပေါ်ပြီးတော့မှကျွန်တော်တို့ကရှင်းလင်းပွဲလုပ်တာပါခင်ဗျ။ကျွန်တော်တို့ဒီမှာရှိတဲ့ Senegal လေရောနောက် Arizona ပြည်နယ်ကတော့အသေးပေါ်ရောကျွန်တော်တို့ statement တွေကိုပို့ဖို့စီစဉ်ထားတယ်ခင်ဗျာ။ပါကတော့လက်ရှိရခိုင်ပြည်မှာဖြစ်နေတဲ့ဒီဘင်္ဂလားဒေ့ရှ်ကိုထွက်ပြေးသွားတဲ့ဒီလူတွေဟာဒါသမယိုကြအရှင်နဲ့မဟုတ်ဘူး။နောက်တစ်ခါဒီပါမီဒီယာတွေအနေနဲ့လည်းပဲဒီရခိုင်ကိစ္စကိုမြန်မာအစိုးရရဲ့လှုပ်ဆောင်ချက်တွေအပေါ်မှာကုညီပိုင်ကိုမှုဖို့ပဲလှုပ်ဆောင်သင့်တယ်။ဒီရင်းကအစိုးရတွေထုတ်ပြန်နေတဲ့သတင်းချက်လက်တွေဟာမှန်ကန်တိကျမှုရှိတယ်ဆိုတာကျွန်တော်တို့ရတဲ့အချက်အလက်တွေနဲ့ကျွန်တော်တို့ကဖော်ထုတ်ပြတာပဲဖြစ်ပါတယ်ဒီအမေရိကန်အစိုးရကတည်င်းအမှန်တည်င်းအတိအကျတွေကိုရယူပြီးတော့မှအကြီးအပေါ်မှာဆုံးဖြတ်တင်နေ
ဖိနင်းမျိုးကဆန္ဒထုတ်ဖို့ဝင်တဲ့တည်င်းစာရှင်းလင်းပွဲကိုတိုင်းရင်းသားခေါင်းဆောင်တွေပါဝင်မြန်မာနိုင်ငံသားတရားနီးပါးတက်ရောက်ခဲ့တယ်လို့ဆိုပါတယ်ဩဂုတ25ရက်နေ့ကအာဆာကော်ရင်းဂျာအကြံဖက်ဖွဲ့ကရခိုင်မြောက်ပိုင်းဒေသလူငယ်ရေးစခန်းပေါင်း30လောက်ကိုဝင်ရောက်တိုက်ခတ်ခဲ့ပြီးမြန်မာစစ်တပ်ရဲ့နေမီရှင်းလင်းရေးလုပ်မှုနောက်ပိုင်းမှာတင်းကြီးတဲ့ရိုဟင်ဂျာမွတ်စလင်တွေဘင်္ဂလားဒေ့ရှ်နယ်စပ်ကိုဒုက္ခသည်အဖြစ်ထွက်ပြေးခဲ့တာကြောင့်ရိုဟင်ဂျာအကြံပေးဒုက္ခနဲ့ကြုံရတယ်ဆိုပြီးအမေရိကန်အစိုးရကထုတ်ပြောထားပါတယ်ဒါကြောင့်မြန်မာနိုင်ငံပေါ်အထူးသဖြင့်တပ်မတော်ခေါင်းဆောင်တွေပေါ်ပြစ်မှတ်ထားတဲ့ Facebook တံကမ်းမှုတွေလို့ပို့အမေရိကန်လွှတ်တော်အမတ်တချို့ကအစိုးရကိုတောင်းဆိုထားတာပါ